အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေသုံးလကြာဖြစ်ပေါ်နေတာကြောင့်အခြေအနေတင်းမာနေတဲ့ထိုင်းနိုင်ငံမှာအစိုးရကစန့်ကျင်ဆန္ဒပြသူတွေနဲ့ထိုင်းပြည်ရင်တစ္ဆာကန်တွေအကြားဒီကနေ့ဘန်ကောက်မြို့ပေါ်မှာအပြိုင်အပြားခဲ့ကြပါတယ်။အစိုးရစန့်ကျင်ရေးဆန္ဒပြသမားတွေကဘန်ကောက်မြို့လေကဒီမိုကရေစီအထိမ်းအမှတ်ကြောက်တိုင်အစိုးရအိမ်တော်စီကိုချီတက်ဆန္ဒပြခဲ့ကြပြီးထိုင်းစစ်တပ်အကြီးအကဲဟောင်းဝန်ကြီးချုပ်ပရယုတ်ချန်နိုချာယာဒုကနှုတ်ထွက်ပြီးနဲ့အခြေခံဥပဒေအသေးရေးဆွဲရေးကိုတောင်းဆိုခဲ့ကြပါတယ်။ကြီးမြင့်ခံပြီးရင်စနေပြုပြင်ပြောင်းလဲပေးဖို့ကိုလည်းဆန္ဒပြသူတွေကတောင်းဆိုခဲ့ပါတယ်။အစိုးရကိုစန့်ကျင်ဆန္ဒပြသူတွေနဲ့မလှမ်းမကမ်းမှာတော့လုံခြုံရေးတပ်ဖွဲ့တွေအစိုးရဝန်ထမ်းတွေနဲ့အဝါရောင်တီရှဲ့အင်ကြီးတွေဝတ်ထားတဲ့ဘရင်ထောက်ခံသူတွေစုဝေးနေကြပါတယ်။အင်ဂါနီတုံးကတော့ရဲကဆန္ဒပြသူ22ဦးကိုဖမ်းဆီးလိုက်ပြီးတဲ့နောက်မှာဒေါသထွက်နေတဲ့ဆန္ဒပြသူတွေကထိုင်းပြည်ရဲ့တော်ရင်တန်းဖြတ်သွားတဲ့အချိန်မှာထိုင်းပြည်ရင်ကိုရှာရှာပါပါတိုက်ရိုက်အဟိဝေဖန်ခဲ့ပါတယ်။ထိုင်းပြည်ရင်နန်းတော်ကတော့ဆန္ဒပြမှုတွေအပေါ်မှာရောဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေအပေါ်မှာပါတစုံတရာဝေဖန်ချက်မပေးပါဘူးရှင်။